အိန္ဒိယနိုင်ငံကနေပထမဆုံးချိန်ဖြစ်ရိုဟင်ဂျာတချို့မြန်မာနိုင်ငံကိုပြန်ပို့လိုက်တဲ့ကိစ္စဟာအိန္ဒိယမှာနေထိုင်ကြတဲ့ရိုဟင်ဂျာ4000လောက်အတွက်တော့စိုးရိမ်စရာအခြေအနေဖြစ်လာပါတယ်။တရားမဝင်ရွှေ့ပြောင်းခြေချနေထိုင်သူတွေပေါ်ဟိန္ဒူအမျိုးသားရေးဝါဒီအစိုးရရဲ့ကံကြံပုံနဲ့ပတ်သက်ပြီးစိုးရိမ်ကြရပါ။မြန်မာနိုင်ငံကနေဒေးလွေရထွက်ပြေးနေထိုင်ကြတဲ့ရိုဟင်ဂျာတွေနေထိုင်ရာအိန္ဒိယမြောက်ပိုင်းဟာယာနာပြည်နယ်မှာရှိတဲ့ဒုက္ခသည်စခန်းကနေအန်ဂျနာပက်စီချပေးပို့တဲ့သတင်းလွှာကိုကိုအောင်ကတင်ပြပေးထားပါတယ်
။အိန္ဒိယကဒုက္ခသည်စခန်းမှာနေထိုင်ကြတဲ့ရိုဟင်ဂျာဒုက္ခသည်တွေကနေစာရေးကျတဲ့ပြီးတော့သူတို့ကလင်းငယ်တွေအတွက်လည်းဖြစ်တယ်လို့ဆောက်ထားတဲ့အကြောင်းတစ်ကြောင်းမှရှိပါတယ်။ဒါနဲ့လည်းသူတို့နေရင်ဒေသမှာထက်ပိုပေးကင်းလို့ယူနေလို့ခံစားရတဲ့ဟာယာနာပြည်နယ်မြို့ဝတ်ခရုံကဒုက္ခသည်စခန်းမှာနေထိုင်ရတာကိုပိုသဘောကျနှစ်ချက်ကြပါတယ်။ရိုဟင်ဂျာဒုက္ခသည်တူဖြစ်တဲ့ဖတိမာဟတူက
အိ
န္ဒိယမှာဘယ်သူကမှလာပြီးမတရားမလုပ်ပါဘူးအလုပ်လုပ်ရင်အစားအစာအတွက်လည်းမပူရပါဘူးအဆင်ပြေပါတယ
်ဒါနဲ့လည်းမကြသေးခင်ကအိန္ဒိယမှာကိုလိုနီကြတဲ့ရိုဟင်ဂျာဒုက္ခသည်ခုနှစ်ဦးကိုမြန်မာနိုင်ငံကိုပြန်ပို့ခဲ့တာကြောင့်6နှစ်ကြာနေထိုင်နေတဲ့အဲ့ဒီဒုက္ခသည်စခန်းကမိသားစု45စုအတွက်တော့စိုးရိမ်စရာဖြစ်လာပါတယ်ဒုက္ခသည်အလီဇိုဟာကအ
မားဇင်းဒီကီတော့ဘာဘတ်ဟုတ်က
ဲ့ကျွန်တော်ကပြူလေးခဲ့ရပါတယ်ကလေးတွေအတွက်ဘာဆက်လုပ်ပေးနိုင်မှာပါလဲသူတို့နေရရင်ကိုပြန်နိုင်မှာပါလားစိတ်မအေးစရာတွေကြီးစဉ်းစားမိပါတယ
်ဒါရင်လည်းသူတို့မှာဒုက္ခနေများဆရာကုလသမဂ္ဂမဟာမင်းကြီးရုံးကထုတ်ပေးထားတဲ့တည်ငံကတ်ရှိတာကြောင့်ဒီကတ်မရှိလို့ပြန်ပို့ခံရတဲ့ဒုက္ခတွေခုနှစ်ဦးအဖြစ်မျိုးမကြုံရဖို့မျှော်လင့်နေပါတယ်ဆူဒန်အာမင်ကတော့ဒီတည်ငံကတ်ကိုကိုယ်နဲ့မကွာထားတယ်လို့ပြောပါတယ
်အမဒက်နဟမ်ဂျာနီကဟမ်တိုယား
ကျွန်တော်တန်းကြီးကိုပြန်သွားဖို့ပြင်ဆင်နေပေမဲ့အသက်အန္တရာယ်ဘေးကင်းလုံခြုံဖို့တော့ခက်ပါတယ်အဲ့ဒီမှာမလုံခြုံလို့ဒီကိုထပ်ပြေးလာတာပါအသက်ခါဖို့ပြန်ပါပါဗျာ
အိန္ဒိယကတော့ကုလသမဂ္ဂကထုတ်ပေးထားတဲ့ကတ်ကိုလက်မခံဘဲတရားမဝင်နေထိုင်တဲ့ရိုဟင်ဂျာတွေဟာအိန္ဒိယလူကြုံရေးအပေါ်ချင်းကျသူတွေဖြစ်သတ်မှတ်ပြီးတော့ပြန်ပို့မယ်လို့ပြောပါတယ်ဝန်ကြီးချုပ်နေရင်ဒရာမိုရီရဲ့ဟိန္ဒူမျိုးသားရေးပါတီ BJP ရဲ့ဒီလိုသဘောထားဟာလာမယ့်2019ခုနှစ်မှာကျင်းပမယ့်ရွေးကောက်ပွဲနဲ့ဆက်စပ်နေတယ်လို့လည်းရှုမြင်ကြတာပါနိုင်ငံရေးအကြက်ခတ်ညာဂျာချောဒရီက
I have a sense that the Rohingya issue has again
ဒီကပွဲနီးလာပြီဆိုတော့ရိုဟင်ဂျာကိစ္စကနောက်တစ်ကြိမ်ထပ်ပြောကြပြန်လားလို့ထင်ပါတယ်ဟိန္ဒူမွတ်စလင်ကြားမှာဒီကိစ္စကိုအစဆွဲထုတ်ပြောကြတာဟာ BJP အတွက်တော့အစာစီးရစီတာပါ
ဘင်္ဂလားဒေ့ရှ်ကနေအိန္ဒိယကိုရောက်လာကြတဲ့ဒုက္ခသည်တွေကတော့ဘေးရန်ရဲ့ကင်းကင်းနဲ့နေရရင်ကိုအဆင်ပြေလာပါတယ်လို့ပြောပါတယ်နော်ဘဂမ်နာ
ကဒါဘိုင်ဘန်
ဆင်မျိုးသားချင်းတွေမိသားစုဝင်တွေဟိုမှာအသက်ခံရပါတယ်ဘင်္ဂလားဒေ့ရှ်နဲ့အိန္ဒိယလိုဘေးအန္တရာယ်ကင်းတဲ့အချိန်ကျရင်တော့ကိုယ်တိုင်ပြည်ကိုပြန်မှာပါ
ကုလသမဂ္ဂဒုက္ခသည်အေဂျင်စီကတော့ရိုဟင်ဂျာ9ဦးကိုဘေးအန္တရာယ်များပြတဲ့ဒေသကိုပြန်လှည့်လိုက်တဲ့အိန္ဒိယရဲ့စုံတဲ့အပေါ်ဝေဖန်ပြီးဘေးအန္တရာယ်ကင်းရင်ကြမှာစနစ်ကျနဲ့ပြန်စီဖို့ပြောဆိုထားတာပါခင်ဗျာ